မွန်ပြည်နယ်ကြိုင်မြို့မြို့နယ်ချောင်းနှခွကြီးရွာမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကကြီးရွာရေစခန်းနဲ့ချောင်းနှခွတရားဂိတ်ကိုကရင်အမျိုးသားလူမျိုးရေးတက်မတော် KNLD နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်တာကနေစစ်ကောင်စီနဲ့အပြန်အလှန်တိုက်ပွဲတွေစတင်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာပဲမွန်ပြည်နယ်ကနေရာတော်တော်များများမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားတွေတိုးချထားပြီးတော့မြို့ပေါ်မှာလည်းညပိုင်းအချိန်တွေမှာပို့ပြီးတော့စစ်ဆေးလာတယ်လို့မော်လမြိုင်ဒေသခံတယောက်ကပြောပါတယ်
။မော်လမြိုင်ဝန်တော်တို့ဒီတက်တဲ့ဆိုတိုက်ပွဲကြည့်ပြီးတော့စစ်ဆေးရတာကြားလာတယ်။အခုတွေမှာတိုက်ပွဲဖြစ်တာဒီဟိုကားကြီးပဲအပွဲနဲ့ပဲဒီမှာအပွဲနဲ့ဖြစ်တာညတဲ့ဖြစ်တာဒီအဲ့ဒီရှိလာတယ်။
မွန်ပြည်နယ်မှာတော်လိုင်းအင်အားစုတွေလှုပ်ရှားမှုများတဲ့ကြိုက်ထိုးဘီလင်းတထုံနဲ့ရင်းမြို့နယ်တွေမှာလေစစ်ကောင်စီဘက်ကအင်အားတိုးပြီးတော့ချထားတာတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်မော်လမြိုင်မြို့ပေါ်မှာအခုနောက်ပိုင်းကင်းထည့်တဲ့ကားတွေကိုကြည့်ရင်လုံခြုံရေးရင်နှန်းသဘောမျိုးမဟုတ်တော့ဘဲနဲ့အင်စည်းကားတွေနဲ့သာစစ်ကောင်စီဘက်ကလှည့်လည်ပြီးတော့စစ်ဆေးရတွေတွေ့လာရတယ်လို့လည်းပြောပါတယ
်သူတို့တွေကနောက်လုံခြုံရေးနဲ့တော့မတော်တော့ဘူးညာဘက်တွေဆိုအကြီးကားတွေကတော့ဒီလိုဒီရေကားတို့ပါလို့အဲ့လိုပစာလို့လို့ပဲသူအကြီးကားတွေတော့လှည့်တယ
်ဝင်ရောက်တိုက်ခိုက်ခဲ့ရတဲ့ချောင်းနှခွကြီးရွာရေစခန်းနဲ့တရားဂိတ်ကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထားပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့တုန်းကချောင်းနှခွကိုစစ်ကြောင်းထိုးလာတဲ့တပ်မ22နဲ့တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီရဲ့တရင်မှုနဲ့အရာရှိတယောက်အပါအဝင်14ယောက်သေဆုံးပြီးတော့23ယောက်ကလက်နက်ချခဲ့ဆိုပြီး NUG ကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲစတင်ဖြစ်ပွားချိန်မှာလမ်းသွားလာပိတ်လိုက်ပြီးတော့အခုနောက်ပိုင်းမှာပြန်ဖွင့်ပိတ်လိုက်ပြီမဲ့လေဒေသခံတွေကအရင်လိုသွားလာရမလွတ်လပ်တော့ဘူးဆိုပြီးချောင်းနှခွနဲ့ကဲ့ရဲ့မှာရှိတဲ့တောင်ကလေးကြီးရွာကတယောက်ကပြောပါလေ
ဟာတောင်ကလေးကြီးရွာနောက်ပိုင်းမှာတော့ခဏမှကျတော့လမ်းတွေပိတ်တာပေါ့နော်နောက်တော့လည်းလမ်းကြောင်းတော့ဖွင့်ပေးပါလားပွေတော့လည်းပဲဒါမဲ့လုံချုံကြီးထားပြီးဖွင့်ရပေါ့ဒီလိုအရင်ကမျိုးတော့တော်တော်လည်းမရှိပါဘူးလေ
မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်နေ့ထိဖြစ်ပွားတဲ့6ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က22ယောက်သေဆုံးပြီးလက်နက်ချအငြင်းခံတဲ့သူ28ယောက်ရှိရဲဆိုပြီးအထူးစစ်စင်ရေးတပ်ဖွဲ့ SOF ကထုတ်ပြန်ထားပါတယ်ဒါပြင်စစ်ကောင်စီအဖွဲ့ဝင်တွေစီကလက်နက်55လက်ကိုလည်းရရှိခဲ့တယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတော့မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်